ဗြိတိန်နိုင်ငံလန်ဒန်မြို့နီးကရပ်ထားတဲ့ထရကားတစ်စင်းပေါ်မှာတိဆုံးသွားခဲ့တဲ့လူ39ယောက်နဲ့ပတ်သက်ပြီးနောက်ထပ်လူ2ယောက်ကိုဗြိတိန်ရဲတပ်ဖွဲ့ကဒီနေ့မှာဖမ်းဆီးလိုက်ပါတယ်။အဲဒီလူ2ယောက်ဟာအင်္ဂလန်နောက်မြောက်ပိုင်းဝါရင်တန်မြို့ကအသက်38နှစ်အရွယ်အမျိုးသားတဦးနဲ့အမျိုးသမီးတဦးဖြစ်ပြီးတော့သူတို့ကိုလူသတ်မှုပါဝင်လူကုန်ကူးမှုမှာပူပေါင်းကြံစီသူတွေအဖြစ်တန်ရရှိရတဲ့ဖမ်းဆီးလိုက်တာဖြစ်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။ဒီမှုနဲ့ဆက်ဆက်ပြီးစောပိုင်းကဖမ်းဆီးထားတဲ့ဒီအသက်25နှစ်အရွယ်ထရက်ကာမောင်းတဲ့သူကိုလည်းလူတက်မှုနဲ့တန်ရရှိရဲဆိုပြီးတော့ဆက်ပြီးတော့ဖန်စီထင်းထင်းထားပါတယ်။ရဲတပ်ဘက်ကတိုက်ဆုံသွားတဲ့သူတွေကိုစတင်စစ်ဆေးပေါ်ထုတ်နေခြင်းနဲ့ပါပဲအခုလိုမျိုးဖန်စီသားတွေလုခဲ့တာပါ။အောက်တိုဘာ23ရက်နေ့ကဗြိတိန်နိုင်ငံ SS Green Mew ကဒီ Walter Clyde ဆမှုဆောင်တို့ကမှရထားတဲ့ကုန်တင်ကားတွေကနေအမျိုးသား32ဦးနဲ့အမျိုးသမီး10ဦးပါဝင်တဲ့လူတွေအလောင်း39လောင်းကိုတွေ့ရှိခဲ့တာဖြစ်ပြီးတော့အဲ့လူတွေဟာတရုတ်လူမျိုးတွေဖြစ်တယ်လို့ဗြိတိန်အာဏာပိုင်တွေကပြောပါတယ်။ဒီလူတွေဟာတရုတ်နိုင်ငံသားတွေဟုတ်မဟုတ်ဆိုတာကိုအခုချိန်ထိအတည်မပြုနိုင်သေးကြောင်းနဲ့တရုတ်နိုင်ငံအနေနဲ့ဗြိတိန်တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဝါချူရင်းကဒီနေ့ပြောပါတယ်။ဗြိတိန်အနေနဲ့တည်ဆုံသွားတဲ့သူတွေဘသူဘဝဖြစ်တယ်ဆိုတာကိုအများဆုံးဖော်ထုတ်ပြီးတော့ဒီမှုမှာပါဝင်ပတ်သက်နေတဲ့သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူပေးဖို့ပြည်ထောင်နိုင်ငံဘက်ကတောင်းဆိုထားပါတယ်ခင်ဗျာ။